မြန်မာနိုင်ငံကကလေးတွေအပါအဝင်တစ်နှစ်ကိုကလေးပေါင်း1000ကျော်ဟာထိုင်းနိုင်ငံရဲ့ထိန်းသိမ်းရေးအချုပ်စခန်းတွေမှာမိဘတွေနဲ့အတူအချုပ်နောင်ခံထားရတယ်လို့လူအခွင့်ရေးအဖွဲ့ဖြစ်တဲ့ HRW က 2 years with no moon လို့ခေါ်တဲ့အစီရင်ခံစာကိုထုတ်ပြန်ပြောဆိုလိုက်ပါတယ်ကလေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာပါ
အမေရိကန်နိုင်ငံအခြေစိုက်လူ့အခွင့်အရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကနေမြန်မာကလေးတွေပါဝင်ထိုင်းနိုင်ငံကထိန်းသိမ်းရေးစခန်းတွေထဲမှာနေထိုင်နေရတဲ့ကလေးတွေအကြောင်းပါဝင်တဲ့နှစ်နှစ်ကျော်နေမမြင်လမမြင်နေခဲ့ရတဲ့ကလေးတွေရဲ့ဘဝဆိုတဲ့အစီရင်ခံစာကိုစက်တင်ဘာလ2ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီကလေးတွေဟာပညာရေးကျန်းမာရေးအခွင့်အလမ်းတွေဆုံးရှုံးနေပြီးလူတွေပြည့်ကျက်နေတဲ့အခန်းထဲမှာနေထိုင်နေရတဲ့အတွက်ကလေးတွေအတွက်အနေရရှိမှုတွေကို Human Rights Watch အဖွဲ့ကထောက်ပြခဲ့ပါတယ်။တချို့ကလေးတွေကထိသိမ်းရေးစခန်းတွေမှာရက်ပိုင်းနေတာနေရပြီးတချို့ကလေးတွေကတော့လပိုင်းနေနှစ်ပိုင်းနေအထိထိသိမ်းခံရတဲ့ကလေးတွေပါဝင်ကြောင်းကလေးတွေကိုအခုလိုထိသိမ်းထားတာဟာကလေးအခွင့်အရေးအရကောနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညွှန်းနဲ့ပါမညီပါဘူးဆိုပြီးစာမျက်နှာ68မျက်နှာပါတဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒီလိုမိဘတွေနဲ့အတူထိမ့်သိမ့်ခံထားရတဲ့ကလေးတွေထဲမှာတရားဝင်လာရောက်တဲ့မိသားစုတွေကကလေးတွေကိုတော့အကူအညီပေးနိုင်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်အရာရှိဦးသိန်းနိုင်ကပြောပါတယ်
။ဒီတရားဝင်ဗျာလာဟာကြာရင်တော့ကျွန်တော်ကဟိုတန်ယုံကြီးရဲ့အစီအစဉ်နဲ့အကူအညီပေးရရှိတယ်ကျွန်တော်အလုသမားတန်အရာရှိနေနေရတော့အဲတို့အများဆုံးလိမ့်ရောက်ဖို့တယ်ဆောင်းပေးရတယ်ဘာမှမရှိဘူးကျွန်တော်ထင်ပါတော့အဲ့တော့တို့ကမိဘတွေကကြားရဆိုကြမိဘအိုထေးဒီနေမှာအတူရှိနေဆိုရင်တော့လေတို့မိဘတွေနဲ့အတူထားပြီးတာပါတော့ဒီကခွဲထားဖို့ဆိုတော့ဖြစ်တယ်လေနော်အဲ့လို
ကလေးတချို့ဟာမိဘတွေနဲ့အတူဖမ်းဆီးခံရတာဖြစ်ပြီးတချို့ကတော့မိဘတွေမသိရှိအောင်ခိုးယူလာပြီးထိုင်းနိုင်ငံတွင်းကလူမောင်ခိုးလုပ်သူတွေကကလေးငယ်တွေကိုတောင်းရန်စားတောက်ခိုင်းတာပြည်ထစာလုတ်ခိုင်းတာဆက်သဖြင့်ရာဇဝတ်အမှုခင်းတွေမှာအတုံးချရင်းနဲ့ဖမ်းဆီးခံရတဲ့အတွက်လူအမှုကြီးကြပ်ရေးအချုပ်ထောင်ကိုရောက်လာကြသူတွေလည်းရှိပါတယ်ဒီလိုကလေးမျိုးတွေအများအပြားရှိပေမဲ့အစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအခုညီပေးနိုင်မှုတွေကတော့နှဲပါပါတယ်။တချို့မိန်းကလေးတွေကလေးငယ်တွေကိုထိုင်းလူမှုအဖွဲ့အစည်းတွေနဲ့မြန်မာလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးကူညီခေါ်ထုတ်နိုင်တာတွေရှိခဲ့ကြောင်းထိုင်းမြန်မာနယ်စပ်ကအမျိုးသမီးနဲ့ကလေးတွေကိုအခုညီပေးနေတဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးအဖွဲ့ကတာဝန်ရှိသူမတ်ရီဝင်းကပြောပါတယ်။
အဲကျမတို့တွေကပေါ့နော်ဒီဘန်ကောက် IDC ကပို့လာတဲ့ကလေးဆိုလို့ရှိလို့ရှိရင်ဒီမှာရှိတဲ့ပေါ့နော်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အဲ့ဒီကလေးတွေကိုတွေ့ထုတ်ခဲ့တယ်ပြီးသွားတဲ့ခါကျလို့ရှိရင်ဒီမှာအသက်မပြည့်သေးတဲ့အမျိုးသမီးလေးတွေဆိုလို့ရှိလို့ရှိရင်တို့ရောကြောက်ခပြရတယ်ရှိတယ်တို့ရဲ့အသက်မွေးဝမ်းကြောင်းပညာတွေပေါ့နော်ဟိုတောင်းနေခြင်းနဲ့ကလေးတွေဆိုလို့ရှိရင်တို့ရဲ့အသက်မွေးဝမ်းကြောင်းပညာတွေဒီနေ့ညှက်တင်တာတို့ပေါ့နော်တို့အပြင်မှာခုခုလုံးလုံးဖို့အဆင်ပြေအောင်လို့ပေါ့နော်အဲ့လိုမျိုးဟာမျိုးတွေကျမတို့တင်ပေးတာမျိုးတွေရှိတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်အချင်းထောင်ကနေခေါ်ထုတ်လာပြီးတဲ့နောက်မှာတော့ကလေးတွေကိုအကူအညီဆက်ပေးနေတယ်လို့လည်းပြောပြပါဗျ။အဲ
ကျွန်တော်တို့ဒီမဲဆောက်ထောင်ထဲမှာကြားတဲ့ကလေးတွေကတော့ပေါ့နော်။ဟိုကျွန်တော်တို့ဒီအဖွဲ့အနေနဲ့ကတော့ကိုယ်ပိုင်သထုတ်မယ်ဆိုတဲ့အခက်ခဲရှိတယ်။ဒါပေမဲ့ကျွန်တော်တို့တွေဒီမှာဒီ Vision ဆိုတဲ့အဖွဲ့ရှိတယ်ပေါ့နော်။ Vision ကကြတော့သူကကျွန်တော်တို့နဲ့ဆက်သွယ်ပေးတယ်။ဆက်သွယ်ပေးတဲ့အခါမှာကျွန်တော်တို့ Vision ဖွင့်နေသွားပြီးတော့အဲဒီမဲဆောက်ထောင်မှာပေါ့နော်။ကျွန်တော်တို့စောနေနေပေါ့နော်။နာမည်ခံပြီးတော့အဲ့ကလေးတွေထုတ်ခဲ့ပေးတယ်။ကလေးတွေကအရင်ငယ်တဲ့အတွက်သူတို့တွေကိုဒီဟိုထိုင်းချောင်းထားပေးရတယ်လည်းရှိတယ်။ပြီးတော့ဒီမြန်မာရွှေ့ပြောင်းချောင်းမှာထားပေးရတယ်ရှိတယ်ပေါ့နော်။အဲ့လိုမျိုးထားပေးနေနေလည်းသူတို့ရဲ့မိဘတွေကိုပေါ့နော်။ကျွန်တော်တို့တလားတစ်ခါသူတို့တွေနဲ့ထောင်ဝင်စာတွေ့ပေးတာတွေမဲဆောက်ထောင်ကရှိတဲ့ဒီဝန်ထမ်းတွေကလည်းပေါ့နော်။ဒီကျွန်တော်တို့ဒီထားမှာလာပြီးတော့သူတို့ထားရတဲ့ကလေးတွေပေါ့နော်။အဆင်မပြေပြင်မပြေလည်းကြည်တာမျိုးတွေပေါ့နော်။အဲ့လိုမျိုးတွေရှိတယ်။ဒီကျွန်တော်တို့ကလေးတွေကိုကြတော့ဒီသူတို့မိတွေပေါ့နော်။ထောင်ကထွက်လာတဲ့အခါပြီးကြတော့မှပဲမိဘတွေနဲ့ပြန်တွေ့ပြီးတော့သူတို့နဲ့ဆက်အပ်ပေးရတယ်ရှိတယ်။တချို့မိဘတွေကြတော့လည်းသူတို့တွေကတင်ပြန်လာပြီးချင်းမှာတော့သူတို့ရဲ့ကလေးတွေပေါ့နော်။ချက်ချင်းပြန်ပြီးတော့ပြုစုကြိုးထောင်မှုဆိုတာသူတို့မှအချိန်ကြီးလိုသေးတယ်ပေါ့။အဲ့လိုကလေးတွေကိုဆိုတော့တစ်နှစ်နှစ်လောက်ပေါ့နော်ဆက်ထားပြီးရင်မိဘတွေအဆင်ပြေတဲ့အချိန်ကြမှာပေါ့နော်။ပြန်ပြီးတော့ပို့ပေးတာမျိုးတွေရှိရဲ့
။ International Organization for Migration IOM ဖွဲ့အစည်းရဲ့အချက်လက်တွေအရထိုင်းနိုင်ငံထဲမှာအင်းနီနာချင်းနိုင်ငံတွေကရွှေ့ပြောင်းလာတဲ့ကလေးတွေနိုင်ငံရေးခေါ်လုံခွင့်လျှောက်လာတဲ့ကလေးတွေရခိုင်ပြည်နယ်တွင်းကပဋိပက္ခတွေကြောင့်တိမ်းရှောင်လာတဲ့ကလေးတွေအပါအဝင်ကလေးပေါင်း3သိန်းကျော်ရှိတဲ့အကြောင်း HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒီကလေးတွေဟာကမ္ဘောဒီးယားလာအိုနဲ့တခြားနိုင်ငံကကလေးငယ်တွေနဲ့အတူမြန်မာပြည်ကကလေးများပါဝင်တယ်လို့လည်းရေးသားထားပါတယ်ရှင်။